COVID-19 ယောဂါပိုးကိုကူးစက်မြန်ဒါမှမဟုတ်တိုင်ကြားရမယ့်ကူးစက်ယောဂါအဖြစ်သတ်မှတ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ်။ဒီအမိန့်ကိုမလိုက်နိုင်ရင်ထောင်ဒဏ်ငွေဒဏ်ချမှတ်နိုင်တဲ့အကြောင်းဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။လူမှုအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာကြဖို့ကိုလည်းတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာ14ရက်ကြာတီးခြားခွဲပြီးတော့စောင့်ကြည့်နေတဲ့ဝူဟန်ကနေပြန်ခေါ်လာသူမြန်မာကျောင်းသား2ယောက်နိုင်ငံကိုပြန်ရောက်လာရင်တော့ထပ်ပြီးတော့ခွဲခြားစောင့်ကြည့်ဖို့မလိုတော့ဘူးလို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကဆက်ပြီးပြောပြပေးပါမယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကူးစက်ယောဂါများကာကွယ်နှိမ်နင်းရေးဥပဒေပုံမှား21ပုံမှားကွဲခါခွဲပါလုပ်ပိုင်ခွင့်ကိုကျင့်သုံးပြီးလက်တလောအသက်ရှူလမ်းကြောင်းဆိုင်ရာယောဂါ COVID-19 ကိုကူးစက်မြန်ယောဂါသို့မဟုတ်တိုင်ကြားရမည့်ကူးစက်ယောဂါအဖြစ်သတ်မှတ်တဲ့အမိန့်ကို February 28ရက်တောက်ချာနေ့နေ့လယ်ခင်းမှာထုတ်ပြန်လိုက်ပါတယ်။အခုလိုအမိန့်ထုတ်ပြန်လိုက်တာဟာမြန်မာနိုင်ငံအတွင်းမှာဒီယောဂါကူးစက်ပြန့်နှံ့မှုမဖြစ်ပွားစေရေးအတွက်ကြိုတင်ကာကွယ်ရေးနဲ့တုံ့ပြန်ဆောင်ရွက်ရေးတို့ကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့သတ်မှတ်လိုက်တာလို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ဒီလိုလူတို့အနေနဲ့မိမိကိုယ်တော်ချားတယ်ချောင်းဆိုးတယ်ယောဂဖြစ်တဲ့အတိုင်းကြီးတွေကလာတယ်ဒါမှမဟုတ်သခွဲတည်ပြီးလူနာနဲ့အတိတ်နဲ့နေခဲ့တယ်အဲ့လိုဖြစ်ပြီးတော့ချားတယ်ချောင်းဆိုးတယ်ဆိုရင်မိမိတို့ကိုယ်တိုင်သတင်းပေးဖို့လိုပါတယ်အဲ့ဒီပြင်ပတ်ဝန်းကျင်ကလည်းတကယ်လို့ဒီလူနာတွေသိတယ်ဆိုလို့ရှိရင်ထုံမထားပဲနဲ့သတင်းပေးဖို့လိုပါတယ်တနည်းအားဖြင့်ဆိုယောဂရှိတဲ့သူတွေဒီလိုလူတို့ချားတဲ့မှာမသိလိုက်မသိပါသာနဲ့ဖြစ်နေတာမျိုးရှိနေတာမျိုးမဖြစ်အောင်ဒီဥပဒေကကျွန်တော်တို့အပိတ်ကိုထပ်ပြန်နိုင်ခြင်းဖြစ်ပါတယ်
အခုလိုတိုင်ကြားရမည့်ကူးစက်ယောဂအဖြစ်သတ်မှတ်လိုက်ပြီးဖြစ်လို့ဒါရီကိုပြက်ကွက်ခဲ့ရင်ဘသူကိုမဆိုဥပဒေပြဋ္ဌာန်းချက်အတိုင်းအရေးယူနိုင်တယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
။ဒီဘက်ကနေတိုင်ကြားမြေယောဂဆိုပြီးတော့မိထုတ်ပြန်လာပြီဆိုလို့ရှိရင်ဒါဆိုဒီယောဂကဒါတိုင်ကိုတိုင်ကြားမယ်ဆိုတော့ယောဂဖြစ်ကြောင်းပြောလိုက်ပြီ။ဒါဆိုမတိုင်ကြားရင်ဘလို့လေရေယူခံရမှာလဲ။မတိုင်ကြားရင်ဘလို့ရေယူခံရမှာလဲဆိုတဲ့အခါကျတော့ဒီကူးစက်ယောဂကောက်ကွက်နေနေတော့ဒီဥပဒေမှာရှိပါတယ်။အတော့လာတိုင်းပြည့်ပြည့်ချင်းကန့်တက်ချင်းဒါမျိုးတွေလည်းကျွန်တော်တို့ဆောင်ရွက်ရမယ်။နော်ဥပဒေပုံမှန်တွေကိုလိုင်းနိုင်ရင်ပြက်ကွက်လို့ရှိရင်ကူးစက်ယောဂမြောက်ကောက်ကွက်နေနေဥပဒေပုံမှန်18မှာဖော်ပြချက်ရမည်ဆိုလို့ဆိုပုံမှန်14ရာသက်ဆိုင်ရာအဖွဲ့အစည်းတို့မှအရာရှိကထုတ်ပြန်တော့တိုင်းပြည့်ပြည့်ချင်းဒီတို့ကန့်တက်အမိန့်ကိုဖော်ပြချက်ကျုံကြောင်းပြမှုတင်ချတင်ချင်းခံရတယ်ထို့သူအထောင်နဲ့6လတိဖြစ်စေ15,000တဲ့မပေါ်တော့ဝေဒံဖြစ်စေဆက်ရလုံးဖြစ်စေဆက်မလို့ပြထားမှာပါ
မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့ယောဂဆောင်ကျက်ကြီးရှုခြင်းလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေပြီးပြည်သူတွေအနေနဲ့လည်းအတိအကျလိုက်နာပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါတယ
်28ရက်နှစ်လ2020ရက်18ရက်ချင်းတိပေါ့နော်ဆီယုံမြန်မာဆောင်ကျက်ကြီးရှုကုသမှုပေးလက်ရှိတဲ့လူနာမရှိတော့ပါဘူး28ရက်နေ့ဒီဆိုမြန်မာနိုင်ငံမှာ COVID ယောဂတခွဲအတည်ပြုဒီမှာမတွေ့ရှိသေးတော့လေကျွန်တော်တို့ယောဂဆောင်ကျက်ကြီးရှုခြင်းလုပ်ငန်းတွေရှင်းအောင်ပြဆောင်ရွက်လို့ရှိပါတယ်ဒီလိုလူတို့အနေနဲ့ဆမ်းမိုင်းနဲ့အားသာဝန်ပြတာကထုတ်ပြန်လာတဲ့ယောဂကကွေးဆိုင်ရာဆမ်းမိုင်းသိပ္ပံရေးချက်လက်တွေကိုအစီအကျလိုက်နာဖို့အတွက်နှိုးဆော်ပါမယ်
ကိုရိုနာယောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာနေထိုင်တဲ့မြန်မာကျောင်းသား59ဦးကိုမန္တလေးမြို့ကန်တော်နဒီဆေးရုံမှာတီးခြားထားရှိပြီးယောဂါရှိမရှိ14ရက်ကြာစောင့်ကြည့်ခဲ့တာ February 16ရက်နေ့ကအဆုံးသတ်သွားပါပြီ။သူတို့59ဦးစလုံးမှာကိုရိုနာယောဂါပိုးမရှိတာကြောင့်နေအိမ်အသီးသီးကိုပြန်သွားကြပေမဲ့ဝူဟန်မှာကျန်ခဲ့တဲ့မြန်မာကျောင်းသား2ဦးကိုတော့မြန်မာအိန္ဒိယနှစ်နိုင်ငံတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်နဲ့မနေ့က February 28ရက်နေ့မှာဝူဟန်ကနေအိန္ဒိယနိုင်ငံ New Delhi မြို့ကိုခေါ်ဆောင်လာခဲ့ပါတယ်။အဲဒီကျောင်းသား2ဦးကို New Delhi မြို့မှာပဲထားရှိပြီးယောဂါရှိမရှိစောင့်ကြည့်ကာလ14ရက်ပြီးရင်မြန်မာနိုင်ငံကိုပြန်လာမှာဖြစ်ပြီးသူတို့ကိုထပ်ပြီးစောင့်ကြည့်ဖို့မလိုတော့ကြောင်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
အိန္ဒိယနိုင်ငံကတော့ဒီလေအဲဒီဝူဟန်ပြန်လာလို့ဆိုကျွန်တော်တို့တော့ပဲသူတို့လည်း14ရက်ဆောင်ချင်တယ်။ဆောင်ချင်ပြီးမှကျွန်တော်တို့နိုင်ငံပို့မယ်ပေါ့နော်။ပို့လို့ဆိုတာကျွန်တော်တို့နိုင်ငံလေကြောင်းတစ်ခုခုနဲ့ပို့မှာပါ။သူတို့လာပို့မှာမဟုတ်ပါဘူး။ဒါကြအိန္ဒိယနိုင်ငံ14ရက်ဆောင်ချင်ဆိုပြန်လာတဲ့ကျောင်းသားများကိုကျွန်တော်တို့လည်း quarantine လုပ်ရအကြောင်းရှိပါလား။သူကတက်ခါလို့အိန္ဒိယမှာတော့14ရက်လောက်တယ်။မတို့နိုင်ငံလည်းပဲ။ရောက်တဲ့နိုင်ငံမှာတော့အိရာကျောရောက်ခဖြစ်တဲ့ဒေသကလာတဲ့သူဆို14ရက်လောက်တာပဲ။ဒါကတော့လုပ်တယ်။လုပ်ပြီးရင်တော့ဒါကသူကကျွန်တော်နိုင်ငံပြန်လာတဲ့အခါမှာဘာမှ quarantine လုပ်ရမလို့တော့ပါဘူး။
ကျမရင်းနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝင်နဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်လက်ကိုစနစ်တကျမကြာခဏဆေးဖို့နဲ့ယောဂါကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း55နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 28ရက်နေ့လယ်ခင်းစရင်အရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့တည်ဆုံးသူ4ဦးရဲ့စရင်းကိုပါထည့်တွက်ထားတာဖြစ်ပြီးတည်ဆုံးသူကတော့စုစုပေါင်း2800ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။